တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့သမရဥဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထွန်းအောင်ဆန်းစုကြည်တို့အင်ကာနေကတီးတန့်တွေ့ဆုံခဲ့ကြပြီးအဓိကအဖြစ်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံစီးပွားဆက်ဆံရေးတိုးမြှင့်ဖို့တောင်ကိုရီးယားဘက်ကဒေါ်လာတန်းတစ်ထောင်အထိတိုးမြှင့်ဖို့ရထားတဲ့အကြောင်းသမ္မတမွန်ဂျေအင်းကပြောဆိုခဲ့သလိုနှစ်နိုင်ငံကြားစီးပွားရေးနဲ့ပညာရေးဆိုင်ရာနားလည်မှုစာချုပ်လွှာ6ခုကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။တောင်ကိုရီးယားသမ္မတနဲ့မြန်မာခေါင်းဆောင်တွေကဆွေးနွေးစွမ်းဆောင်ချက်တွေကိုမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံကို3ရက်ကြာနိုင်ငံတော်ခီးစဉ်အဖြစ်နဲ့အင်ကာနစ်ကဆက်ရောက်လာတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကာနေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဆွေးနွေးခဲ့တာမှာတော့စီးပွားရေး၊ယဉ်ကျေးမှုနဲ့ဖွံ့ဖြိုးရေးပါဝင်ကိစ္စရပ်မျိုးစုံဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့တောင်ကိုရီးယားရဲ့တောင်ပိုင်းဆန်ရမူဝါဒကိုရှေ့ရှုတဲ့အနေနဲ့ကိစ္စရပ်သုံးခုကိုဆက်လက်အကောင်အထည်ဖော်ဖို့သဘောတူခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုသွားပါတယ်
။첫째양국간의경제협력을효율적으로확대하기위해마음과마음이이어진
ပထမဆုံးအနေနဲ့တော့နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့နိုင်ရေးအတွက်အခြေခံအဆောက်အအုံတွေဖွဲ့အစည်းဆိုင်ရာအခြေခံတွေတည်ဆောက်ဖို့ဖြစ်ပါတယ်။ကိုရီးယားမြန်မာစစ်မှုဆောင်ဟာဆိုရင်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာထူးခြားတဲ့စီမံကိန်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကိုရီးယားရင်းနှီးမြှုပ်နှံမှုတွေပိုများလာစေမှာဖြစ်ပြီးနှစ်နိုင်ငံအကျိုးတူဖွံ့ဖြိုးစေမှာပါ။စစ်မှုဆောင်မှာ one stop ဝန်ဆောင်မှုကိုလည်းတည်ဆောက်မှာပါ။မြန်မာအစိုးရရဲ့ထောက်ပံ့ပေးမှုအတွက်ကျေးဇူးတင်ပါတယ်။ဒီချက်ကြောင့်ဈေးကွက်ချက်ထွန်ဖို့စဉ်းစားနေကြတဲ့ကိုရီးယားကုမ္ပဏီတွေအတွက်အထောက်အကူကောင်းဖြစ်မယ်လို့မျှော်လင့်ပြီးနောက်ထပ်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့လည်းတောင်းအားဖြစ်စေမယ်လို့မျှော်လင့်ပါတယ်
။ဒါ့အပြင်ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုတွေအတက်လဲသဘောတူခဲ့တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်
။ဒုတိယ양국은개발분야에서활발한협력
ဒုတိယအချက်အနေနဲ့ကတော့ကျွန်တော်တို့နိုင်ငံအနေနဲ့ဖွံ့ဖြိုးရေးမှာအရှိန်အဟုန်မြင့်ပူးပေါင်းဆောင်ရွက်ကြဖို့ဖြစ်ပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့နိုင်ရေးဖန်တီးပေးဖို့မြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာတန်းတစ်ထောင်အသုံးပြုဖို့ရည်ထားပါတယ်။ဒီလိုဆောင်ရွက်ခြင်းအပြင်ရေရှည်တည်တက်တဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအတွက်အခြေခံအုတ်မြစ်ချလိုက်တာပါ
။နေပြည်တော်သမ္မတအိမ်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကအခုလိုပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းနှစ်နိုင်ငံကြားစီးပွားရေးနဲ့ပညာရေးဆိုင်ရာနားလည်မှုစာချုပ်လာ6ခုလက်မှတ်ရေးထိုးနိုင်ခဲ့တာကိုရည်ရွယ်ပြီးအခုလိုပြောပါတယ
် Six MOUs were signed as of course you're all aware because we're present there
နားလည်မှုစာချုပ်လွှာ MOU 6ခုလက်မှတ်ရေးထိုးနိုင်ခဲ့တာဟာဆိုရင်လေနှစ်နိုင်ငံအတွက်ပိုးပြီးကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်အခြေခံကောင်းလို့လည်းကျမတို့ယူဆပါတယ်
2018ခုနှစ်ကနေ2022ခုနှစ်အထိစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွက်ချင်းငွေဆိုင်ရာမူပေါင်းသဘောတူညီချက်ကုန်သွယ်ရေးနဲ့ဆက်မှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးတောင်ကိုရီးယားလုပ်ငန်းတွေအတွက်သတင်းအချက်လက်စင်တာတည်ထောင်ရေးတင်ပေါ်လိုင်းတင်ပေါ်ခြင်းအဆင့်မြင့်တင်ရေးထောက်ပံ့ပို့ဆောင်ရေးစိတ်ကန်းတည်ဆောက်ရေးနဲ့စီမံခန့်ခွဲရေးကိစ္စတွေပူးပေါင်းဆောင်ရွက်မှုဆိုင်ရာနားလည်မှုစွာကျွန်းလွှာထွန်းသစ္စာလုပ်ငန်းများနဲ့တီထွင်ဆန့်သစ်ခြင်းနယ်ပယ်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာနားလည်မှုစာချုပ်လွှာတွေကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ရှေ့မှောက်မှာလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာလူငယ်တွေကိုစွန့်ရီမြင့်တင်ပေးရေးနဲ့ဖွံ့ဖြိုးရေးအတွက်ကြိုးစားနေတဲ့မြန်မာနိုင်ငံအတွက်တောင်ကိုရီးယားရဲ့ပညာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကအထောက်အကူဖြစ်စေမယ်လို့လည်းဒေါက်တာဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ဒါအပြင်တောင်ကိုရီးယားရဲ့ရင်းနှီးမြှုပ်နှံမှုတွေပိုပြီးရရှိရေးအတွက်လဲမြန်မာအစိုးရဘက်ကဗက်ပေါင်းစုံကဆောင်ရွက်နေတယ်လို့ပြောပါတယ်။နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအပြင်နိုင်ငံရေးအခြေအနေတွေကိုလည်းဖလှယ်ဆွေးနွေးခဲ့ကြတာပါ။နိုင်ငံတည်ဆောက်ရေးမှာကြုံတွေ့ရတဲ့စိန်ခေါ်အကဲဆတ်မှုတွေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးတို့ကိုဖလှယ်ဆွေးနွေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်
။ Our countries are very close to one another and we hope that our peoples will also become closer to each other.
ဒီမနက်ကတနိုင်ငံနဲ့တနိုင်ငံတိတ်ပြီးနှီးဆက်ကြပြီးပြည်သူအချင်းချင်းအနေနဲ့လည်းရှေ့လျှောက်နှစ်တွေနှစ်တွေတိုင်းမှာပိုးပြီးရင်းနှီးလာစေဖို့မျှော်လင့်ပါတယ်။ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးသမ္မတမွန်ဂျေအင်းရဲ့ငြိမ်းချမ်းရေးဆေးဆက်ဆွေးနွေးမှုတွေအတွက်လည်းဂုဏ်ယူကြောင်းပြောလိုပါတယ်။ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းတည်ငြိမ်မှုဟာက ိုရီးယားနှစ်နိုင်ငံအတွက်တင်မဟုတ်ပါဘူး။ကျမတို့ဒေတာရင်းအတွက်တင်လည်းမဟုတ်ပါဘူး။တကဘာလုံးအတွက်ဖြစ်ပါတယ်။နှစ်ဦးနှစ်ဖက်နားလည်မှုနဲ့စစ်ဆက်ညှိနှိုင်းမှုတွေကနေထွက်ပေါ်လာတဲ့ရလဒ်ရဲ့ပြယုတ်လည်းဖြစ်ပါတယ်။
တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြမငင်းချမ်းရေးအတွက်တိုက်တွန်းပြောဆိုသွားပါတယ်
။မြန်မာ정부도မြန်မာ평화 프로세스를 국가 최우선 과제로 삼고
မြမငင်းချမ်းရေးလုပ်ငန်းစဉ်ကိုအစိုးရကထိတ်တန့်ဦးစားပေးအဖြစ်ထားရှိပြီးရခိုင်ရေးဖြည့်ရှင်မှုအပါအဝင်တိုင်းရင်းသားပေါင်းစုံအကြားတဟဇတာဖြစ်ပြီးညှိညွတ်မှုရဖို့ကြိုးစားနေတာကိုလည်းကျွန်တော်သိရှိထားပါတယ်။ဒီလုပ်ငန်းစဉ်ကြီးမှာမြမနိုင်ငံတွင်းကဘက်ပေါင်းစုံအနေနဲ့အချင်းချင်းရိုင်းပင်ကူညီဖို့နဲ့တို့တက်မှုတွေဖော်ဆောင်နိုင်မယ်လို့ပြောလည်ပါတယ်
။မြန်မာနိုင်ငံတွင်တောင်ကိုရီးယားယင်းနှိမ့်မြုံနှံမှုကအမေရိကန်ဒေါ်လာ 3.8 ဘီလီယံရှိနေပြီးခန့်မှန်းချေတောင်ကိုရီးယားလုပ်ငန်းပေါင်း200ကျော်မြန်မာနိုင်ငံတွင်မှစီးပွားရေးလှုပ်ကိုင်နေတာပါ။မြန်မာနဲ့တောင်ကိုရီးယားကြားတန်တမာဆက်ဆံမှုဟာဆိုရင်လေလာမယ့်2020ပြည့်နှစ်မှာ45နှစ်ပြည့်မြောက်မှာဖြစ်ပါတယ်ရှင်။